စစ်တပ်ကအာဏာသိမ်းတာတနည်းပြည့်အဖြစ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုသွေးမထွက်တဲ့စန့်ကျင်ဆန္ဒပြလှုပ်ရှားမှုအဖြစ် Silent Strike အတန်တိတ်သပိတ်မှာပူပေါင်းပါဝင်သူတပိတ်မှာပါဝင်လာဖို့စီုံတဲ့သူတွေကိုအကြမ်းဖက်မှုတိုက်ပြရေးဥပဒေအပါအဝင်နှိရှေထောင်တန်းချနိုင်တဲ့ချနိုင်တဲ့ဥပဒေတွေနဲ့ပြင်းပြင်းထန်ထန်အရေးယူမယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်။ဒီထုတ်ပြန်လိုက်တာဟာပြည်သူတဦးချင်းစီရဲ့လွတ်လပ်ခွင့်ကိုဘလောက်အထိထိခိုက်စေပါသလဲ။ထုတ်ပြန်ချက်တွေကဥပဒေနဲ့ကြီးပါရဲ့လားဆိုတဲ့ချက်တွေကိုရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုအောင်လင်းဦးကဆက်လက်ပြောပြပါလိမ့်မယ်
။မြန်မာနိုင်ငံမှာအယသအစိုးရစီကနေစစ်တပ်ကအာဏာသိမ်းယူခဲ့တာတနည်းပြတဲ့လာမယ့်ဖေဖော်ဝါရီလ1ရက်နေ့မှာတနင်္ဂနွေလုံးစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့ Silent Strike အတန်းတစ်ပိတ်လှုပ်ရှားကြဖို့လူမှုခွင့်ရတီမှာတက်ကြွလှုပ်ရှားသူတွေတိုက်တွန်းနေရင်မှာပဲစစ်ကောင်စီကသတိပေးချက်ထွက်ပေါ်လာတာပါအတန်းတစ်ပိတ်လှုပ်ရှားမှုမှာပါဝင်သူတွေစီးရုံးသူတွေကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပါဝင်နှစ်ရှည်ထောင်ချနိုင်တဲ့ဥပဒေနဲ့ပြင်းပြင်းထန်ထန်အရေးယူမှာဖြစ်ကြောင်းသတိပေးတာဟာဥပဒေနဲ့မညီဘူးလို့တရားလွတ်တော်ရှင်းနေသူကဝေဖန်လိုက်ပါတယ်နိ
ုင်ငံသားတွေအဖြစ်အင်းထဲမှာဒါအင်ဂျင်ကိုမထွက်ဘူးအဲ့ဒီချက်ကြီးနေနေဆိုတော့ဟာဒီဒါရကမမမဟုတ်ဒီလိုတဲ့ခါကြတော့လေဒီအမပလီစာဆိုတာကနိုင်ငံတော်အစီအစဉ်ပြအောင်လုပ်တဲ့ပုံမှာဒီအလက်ထရိုနစ်ဆက်ဆက်ကနေဥပဒေပေါ်မှာတုံးတဲ့ဒုံစာကြီးဆိုတာလေဒါနဲ့ပြီပါပဲ။ဟောငါနာစာကြီးဆိုတာလည်းဒီပြတ်ဆန်းတဲ့အရာပြင်တော့တယ်။ဒီဆန်းတဲ့ဆိုင်ရပြီးရန်ကုန်တော့အချိန်မှန်ဒီပြတ်ဆန်းတဲ့ကြီးကမဥပဒေမျိုးစရာအကြောင်းမရှိဘူး။အဲဒါမှမဟုတ်ဒီမူရင်းဥပဒေထဲမှာဟိုကပါဝင်ထားတဲ့အချက်လက်ကြီးကောက်ယူပြီးတော့မှဒါနဲ့ဟာချစ်ချက်ပြီးတော့မှမရရအောင်ဆွေးနွေးကြည့်ခြင်းနဲ့လေအလိုအနေထားမှာကြားဆွေးနွေးဆိုလည်းဖန်ပြီးနေဆိုလည်းဖန်ပြီးကြားမယ်ဆွေးနွေးရေးဆိုလည်းဟောပြထားမယ်အနေထားပြီးတော့ဒါဆမ်းဆမ်းပါလေအမေရိကန်ကဥပဒေသမားတွေလည်းဒီဒီလိုကြီးအချင်းတွေလည်းဒီဒီစာချက်ဒီလိုမျိုးတွေလည်းဒီမှာပြောမှာမဟုတ်ဘူးဒီမှာလည်းဆောက်ခံမှာမဟုတ်ဘူ
းစီကောင်စီကတော့Silent Strike အတန်တက်တပိတ်ပြုလုပ်တာလက်ခုပ်တီးတာတန်ပေါင်းတီးတာကောင်းတီးတာစတဲ့ဆက်ကျင်လှုပ်ရှားမှုတွေမှာပါဝင်ပတ်သက်သူတွေကိုအကျဉ်းဖက်မှုတက်ဖြစ်ရေးဥပဒေပုံမှ50နှစ်ကာကြီးရာဇဝတ်ကြီးပုံမှ124ကာကြီးပုံမှ905ကာကြီးအလက်ထရောနစ်ဆက်သွယ်ရေးဥပဒေပုံမှ33ကာကြီးအပြင်တခြားတည်ဆဲဥပဒေတွေနဲ့ပါအရေးယူမယ်လို့အင်္ဂါနေ့မှာပဲသတိပေးချက်ထုတ်ပြန်ထားတာဖြစ်ပါတယ်တက္ကသကျောင်းသားဟောင်းအင်အားစုကကျောင်းသားကောင်းဆောင်ကိုပိုင်ရဲသူကတော့စစ်ကောင်စီရဲ့လုပ်ရဟာနိုင်ငံသားတွေရဲ့မူလအခွင့်အရေးကိုချိုးဖောက်တဲ့လုပ်ရလို့ဆိုပါတယ်
။အဓိကကလူတယောက်ကလူတယောက်ကတွေ့ရမွေးဖွားလာကလေးကသူ့ခွင့်အရေးနဲ့သူ့လူကုံတိတ်ခါဆိုရှိရပြန်ပြီ။ကျွန်တော်တို့မှာကျွန်တော်တော်ချင်းလာချင်းနေကျွန်တော်တို့ရဲ့ဒီစာချောက်ချင်းနေအစားအလုံးမှာကျွန်တော်တို့ပိုင်နေတယ်ပုံကုန်ပူရချင်ရလို့ရတယ်ပို့သွားချင်တော်လည်းရပြီမထိခိုက်ဘူးရှင်အကိုတက်ကြကိုလောက်ခွင့်ရှိပေါ့ဒါနိုင်ငံသားတိုင်းပြန်ပါတယ်ဒါပြီးနေပေါ့ဘာရေးပါအဟာပေါ်မှာဒီစက်ကောင်တီကလိုက်လံပြီးတော့ဟာအဆိုင်ဖွင့်ရမယ်ဒီဟာမဖွင့်ရဘူးပိတ်ရမယ်ဒီမပိတ်ရမယ်ဆိုတဲ့ဟာမျိုးတွေဟိုလိုက်လို့တဲ့ကိစ္စဆိုတော့ဒါစက်ကောင်စီကတကယ်လုခွင့်ရင်ဟိုကိုတို့ဒီလိုနေနေလူကုန်ကိစ္စလေးဟိုဒီတရားဓမ္မချုပ်ဖောက်နေကြောင်းရည်ပြပါတယ
်စက်ကောင်စီကတရားစွဲမဲ့ပုံမှန်ရဲ့အမြင့်ဆုံးဖြစ်တဲ့နေကတော့အကျဉ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှ50နှစ်ကာကြီးကထောင်နှံ10နှစ်နိုင်ငံတော်အကြီးအကျယ်ပြောင်းလောက်ဆောင်မှုရာဇဝတ်ကြီးပုံမှ124ကာကြီးကထောင်နှံ20ထိတက်မတော်အကြီးအကျယ်ပြောင်းလောက်ဆောင်မှု905ကာကြီးအလက်ထရောနစ်ဆက်သွယ်ဆောင်ရေးဥပဒေပုံမှ33ကာကြီးတို့ကတော့ထောင်နှံ3နှစ်ချမှတ်နိုင်ပါတယ်အတန်တိတ်တပိတ်လှုပ်ရှားမှုမှာပါဝင်သူတွေကိုတည်ဆဲဥပဒေနဲ့တရားစွဲဆိုမှာဖြစ်ပြီးပြစ်မှုနဲ့သက်ဆိုင်တဲ့ရွှေပြောင်းနိုင်တဲ့ပစ္စည်းမရွှေပြောင်းနိုင်တဲ့ပစ္စည်းတွေကိုအကျဉ်းဖက်မှုတက်ဖြတ်ရေးဥပဒေအရပြစ်မှုထင်ရှားရင်နိုင်ငံဗန္နာဖြစ်တင်းဆဲမယ်လို့လည်းတတိပေးထားပါတယ်။ဒီရက်နေ့မလနဲ့ဒီဇင်ဘာလတွေမှာလည်းဆေးအာဏာသိမ်းမှုဆန့်ကျင်တဲ့အတန်တက်ပိတ်လှုပ်ရှားမှုတွေရှိခဲ့ရမှာအာဏာပိုင်တွေကပါဝင်သူတွေကိုအရေးယူတာတွေပစ္စည်းသိမ်းယူတာတွေရှိခဲ့တယ်လို့လည်းတက်ကြွလှုပ်ရှားသူတွေကပြောဆိုကြပါတယ်ခင်ဗျာ။